ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူမြို့နယ်မှာစစ်တပ်နဲ့အာရခတက်တော်အေအေကြားတိုက်ပွဲတွေအတွင်းလေကြောင်းတိုက်ခိုက်တာတွေလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်။တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့တိတိကျကျသတင်းမရတာကြောင့်လည်းပိုးပြီးတော့စိုးရိမ်စရာဖြစ်နေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ဖော်ပြပါမယ်ရှင်
။ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူမြို့နယ်အတွင်းကဒညဝတီရက်စခန်းအနီးမှာစစ်ကောင်စီနဲ့အာရခတက်တော်အေအေတို့ကြားတိုက်ပွဲတွေဒီကနေ့အချိန်ထိရှိနေပြီးဒီရပိုင်းတွင်ပူပြီးတော့တိုက်ပွဲပြင်းထန်လာနေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲကတော့မြေပြင်ထိုးစစ်တဲ့နှစ်ဖက်လက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်ကြတာဖြစ်ပါတယ်။ဒီရပိုင်းတွင်မှာတော့ဒညဝတီရေရစခန်းအနီးပအောင်ကျင်မှာရှိတဲ့ကျေးရွာတွေကိုစစ်ကောင်စီလေကြောင်းကနေရောညပါဘုံကျဲတိုက်ခိုက်နေတယ်လို့ရေရသင်္ဘောတွေကလည်းလက်နက်ကြီးတွေနဲ့အဆက်မပြတ်လှမ်းပစ်နေတယ်လို့ဒညဝတီရေရစခန်းအနီးနားမှာနေထိုင်တဲ့ရွာသားတို့ကပြောပါတယ်။လက်ရှိမှာတော့အဲ့ဒီရေတပ်စခန်းအနီးနားမှာရှိတဲ့ကျေးရွာ30ကျော်လောက်ကဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရတာဖြစ်ပါတယ်။လက်ရှိတိုက်ပွဲပြင်းထန်နေတဲ့ကြောက်ဖြူမြို့နယ်တယ်လီဖုန်းနဲ့အင်တာနက်လိုင်းတွေလည်းဖြတ်တောက်ခံရတာကြောင့်ရွာမှာကြံခဲ့တဲ့မိသားစုဝင်တွေကိုစိုးရိမ်ရတယ်လို့ရန်ကုန်မှာရောက်နေတဲ့ကြောက်ဖြူဒေသခံတူကပြောပါတယ်။အဲ
ပြီးတော့အင်းကလည်းဖုန်းဆက်တွေကလုံးဝမရဘူးဆိုတော့အင်းပုံစံအတော်လေးများတာပေါ့နော်။လက်ရှိရှင်မှာဘာမှမသိရသေးဘူးသူပထမတွေကအဲ့လိုမျိုးတက်နေရယ်အဲအဲ့လိုမျိုးဖြစ်တယ်လက်နဲ့ကြည့်ရကြနေတော့ပထမတွေကြားရမယ် update ကတခုမှမသိရသေးဘူးဆိုတော့ဘယ်ဘက်ကနေပြီးတော့ဆက်တယ်နဲ့အချိန်လဲဆောင်နေရတာ
ဒါအပြင်တိုက်ပွဲတွေလည်းအ мян ဆုံးပြီးဆုံးစေခြင်းပြီလို့သူကဆက်ပြောပါတယ
်ဒီမှာတော့ကြောက်ကိုကဒီအဲဒီမှာမနေရရမလို့ဆောင်ဒီကြောက်ကိုဒီရဆိုင်ကကိုရမိသားစုရယ်စိတ်ကြည်နေရတယ်ပေါ့နော်ပထမတွေကလည်းအမျိုးတန်တယ်ဒီကြားလို့ရှိရင်တိုက်ပွဲရတဲ့ပုံစံတော့မသိဘူးအဲ့လိုမျိုးအဆိုးဆုံးရှင်လေးကိုကြိုးပြီးတော့မျောလင်းနေရတဲ့အချိန်ကျတော့အမသားဆုံးတဲ့ကွာဒီကောင်ရဲ့နိုင်ငံတော်တော့အများဆုံးပြန်ဆိုင်ဖြစ်ပါတယ်ဟုတ်ကဲ့
စစ်ကောင်စီဘက်ကတော့တိုက်ပွဲပြင်းထန်နေတဲ့ကြောက်ဖြူမှာရေတပ်အင်အားတွေနဲ့စစ်သင်္ဘောတွေဖြည့်တင်းထားသလိုတရုတ်ရင်နဲ့စိတ်ကန်းတရှိတဲ့မဒေးကျွန်းဘက်မှာလည်းလုံခြုံရေးအင်အားတွေတိုးချဲ့ခြားလာတာပါဒါအပြင်ကြောက်ဖြူရန်ကုန်ကားလမ်းပေါ်မှာပြိုင်းစစ်ကေကျေးရွာအနီးမှာရှိတဲ့စစ်ကောင်စီရဲ့32ရဲတပ်ရင်းကလည်းအနီးနားကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ။